ဒေါက်ရာဆိုရပါတီအနေနဲ့ဒီမျိုးနယ်အတွက်ကိုယ်စားလှယ်ဘယ်နှစ်ယောက်ဝင်ရောက်ရှင်ပြိုင်လဲရှင်ပြီးတော့ဒီပါတီတစ်ခုလုံးကရောကိုယ်စားလှယ်စုစုပေါင်းဘယ်လောက်ဝင်ရောက်ရှင်ပြိုင်တာလဲရှင
်ကျွန်တော်ပါတီအနေနဲ့မင်္ဂလာတောင်ညို့မြို့နယ်အနေကတော့တိုင်းဒေသကြီးအမှတ်1 2ယောက်ကပြည်သူ့လွှတ်တော်တယောက်က3ယောက်ပါရှင်တနိုင်ငံလုံးအနေထားနဲ့ပါတီအနေနဲ့38ဦးပါရှင
်ပါတီအနေနဲ့ပေါ့နော် NLD လို့ကြံ့ခိုင်ရေးလို့ပါတီကြီးရင်းနဲ့ဝင်ရောက်ရှင်ပြိုင်ရတာဖြစ်တဲ့အတွက်လေအဓိကအခက်အခဲကဘာဖြစ်နိုင်လဲရှင
် NLD စတော့လေလူထုကလက်ခံပြီးသားเนาะကြာလာနေပြီပါတီကလည်းရှိနေတာကလည်းသူတို့ကဖောက်ထွက်ပြီးသားဖြစ်နေတယ်နောက်တော့ USDP စပြန်တော့လေအာဏာရပါတီဖြစ်တဲ့အတွက်လုတ်ပိုင်ခွင့်ရောဘတ်ဂျက်ကအစအကုန်လုံးသုံးနိုင်တယ်ကျမတို့ဆိုလို့ရှိရင်ပန်ဖလက်ကအစကိုယ့်ဟာကိုအကုန်ထုတ်ကြတာခငွေကြီးရဲလက်ခက်ခဲရှိပါတယ်နောက်တော့ရက်ွက်ထဲကိုစင်းမြန်တော့လေတို့က NLD ပဲတို့က NLD ပဲဆိုပြီးတော့ပေါ့နော်ကျမတို့မှာပြောရမှာကအရန်ကိုပဲကိုယ့်ဘာကိုပေါ့နော်ရှင်ပြိုင်ချင်းတာအတိကားဆိုတဲ့စိတ်ကိုကိုယ့်ဘာကိုအာမွေပြီးတော့ကိုယ့်မှာဖြစ်လာတဲ့ကြောက်ရွံ့မှုကိုကောင်းတယ်ဆိုရင်အားငယ်မှုတွေကိုအင်အားအဖြစ်ကိုတုံးတုံးပြီးတော့ကိုလူထုထဲကိုစင်းနေရပါတယ
်ရက်ွက်တေတဲ့ကိုမဲဆွဲစည်းယုံတဲ့အချိန်မှာတို့ကတော့ NLD ပဲဆိုတဲ့အဲ့လိုတုံးပြမှုရခဲ့တဲ့အပေါ်မှာကောဒေါက်လျာဆိုးအနေနဲ့ပေါ့နော်ဘလို့ပုံစံမျိုးနဲ့ပယ်ဖြတ်နိုင်ဖို့ကြိုးစားထားလဲ
အခုကျမတို့ခုနကပြောသလိုစင်းလိုက်တဲ့အခါမှာပေါ့နော်တို့ကတော့ NLD ပဲအားပေးမယ်လို့ပြောတဲ့အခါဟုတ်ကဲ့ပါNLD အကိုအားပေးတယ်ဆိုပါလေကျမတို့ကဘာမှတက်ကွန်ဆာကြောင်းမရှိဘူးเนาะဒါသူ့ရဲ့အမြင်နဲ့သူ့ရဲ့အခွင့်အရေးပေါ့เนาะအားပေးလို့ရပါတယ်ဒါပေမဲ့အခုကျမပြောမဲ့အစီအစဉ်လေးကိုလည်းနားထောင်ကြည့်ပါဦးကျမတို့မှာဘလို့ပါတီကျမတို့ပါတီမှာဘလို့မူဝါဒတွေရှိပါတယ်ဘလို့တွေလှုပ်ဆောင်ပေးပါမယ်ကျမတို့ရဲ့ငကိုတွေကဆောင်ပုတ်ဒီကိုကျိုးမဖက်ပြည်သူအတွက်အမြဲရည်တည်ဖက်ဒရယ်ပြည်ထောင်စုပါတီဆိုတာကိုကျိုးကိုမဖက်ဘဲနဲ့ပြည်သူအတွက်ကလှုပ်ပေးနေတာကိုအဲဒါမှမဟုတ်ကျမတို့ကိုလည်းနည်းနည်းပါးပါးအခွင့်အရေးလေးပေးပြီးတော့ပါเนาะ change ပေါ့เนาะတာဝန်လေးကိုဒီလိုအုပ်ချုပ်ရေးအာဏာမှာပဲဖြစ်စေတရားစီရင်ခံနာမှာပဲဘာမှမဖြစ်ဖြစ်ပေါ့เนาะကျမတို့ကိုဒါလွှဲပြောင်းပြီးပေးလိုက်မယ်ဆိုရင်ပြည်သူလူထုတွေတန်းတူညီမျှတဲ့အခွင့်အရေးရရမယ်ဆိုတော့သိကြပါဗါ
းပါတီကြီးနှစ်ခုနဲ့အတူတူလေဝင်ရောက်ရှင်ပြိုင်ပြီးအရွေးခံရမယ်ဆိုတော့ဒေါ်ကလျာဆိုးအနေနဲ့အနိုင်ရမယ်လို့ယူဆလားရှင
်အနိုင်ရလားယူဆလားဆိုတော့ကျမကတော့အခုတက်နိုင်တဲ့လောက်ကိုဝင်လိုက်တဲ့အမှတ်1ဒေသမှာကျမတို့1 door to door စနစ်နဲ့လဲကျမတို့သွားပါတယ်လူ10ယောက်15ယောက်လောက်စုစုပြီးတော့တခါပေါ့နော်ဒီလိုကျမတို့ပါတီကဘာတွေလုပ်ပေးနိုင်ပါတယ်ကျမတို့ပါတီကိုလည်းအလှည့်လေးပေးပါဦးကျမတို့လည်းလုတ်ပိုင်ခွင့်ရရင်လုတ်မယ်ပေါ့ဆိုတာမျိုးတွေပြောပြီးတော့စီယုံထားတယ်ပေါ့အဲ့လိုစီယုံတဲ့အတွက်ပြည်သူကလည်းကျမတို့ကိုထိုက်တင်တဲ့လောက်တော့ရွေးချယ်မယ်လို့တော့ထင်ပါတယ်အပြက်အသက်အနိုင်ရဖို့ဆိုတာတော့မဖြစ်နိုင်ပါဘူးရှင
်ဒေါက်လျာဆိုးအနေနဲ့ပေါ့တကယ်လို့ရွေးကောက်တင်မြောက်ခံရပြီဆိုရင်မင်္ဂလာတောင်ညွတ်မြို့နယ်အတွက်ဘာတွေဆောင်ရွက်ဖို့ရှိပါသလဲ
ကျမကအခုဒီမင်္ဂလာတောင်ညွတ်မြို့နယ်တဲကိုလေ့လာလိုက်တဲ့အခါကျတော့ပညာချက်ဦးကြီးလည်းနဲနေတာကိုတွေ့ရတယ်ကျမကြီးအရာလည်းချွတ်ရွေးနေတာကိုတွေ့ရတယ်အခုဒီမှာပေါ့နော်ငါးနှစ်အောက်ကလေး၃ယောက်မှတစ်ယောက်လောက်ကအဟာရတချို့တက်နေတာကိုလည်းကျမသွားတွေ့ရတယ်အင်အားပြည့်ဝတဲ့ကျမကြီးတွေဖြစ်စေခြင်းနဲ့ရင်းတို့မြောင်းတွေကရေစည်းရေလာမကောင်းတဲ့အခါကျတော့အမှမလိုလားအပ်တဲ့ကျမကြီးချွတ်ရွေးမှုတွေကရင်းတို့မြောင်းတွေကြောင့်ဖြစ်လာတယ်လို့ယူဆတော့ကျမရင်းတို့မြောင်းတွေကိုလုတ်ပေးမယ်ပညာရေးစနစ်ကောင်းမွန်အောင်လည်းကျမလုတ်ပေးခြင်းနဲ့
အခုလိုဖြည့်ဆည်းပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ကဲကျမကလည်းလူတိနေနေတဲ့တိုင်းသားပါတီဖြစ်တဲ့ Federal Piranha Soup Party ကိုမေးပေးတဲ့အတွက်ဟို RFA ကိုလည်းအရင်မဲ့ကျေးဇူးတင်ပါတယ်ရှင်